ားလုံးပဲမင်္ဂလာရှိတဲ့နေ့ဖြစ်ပါစေကျွန်တော်ရဲ့ရောက်တဲ့ရာချင်းချင်းဆက်ပေါ့ကတ်စာနေပြန်လည်ကြိုဆိုပါတယ်ဒီနေ့မှာတော့ဖေများနေလည်းရောက်လာပြီဆိုတော့လောကမှာမရှိတော့တဲ့အဖေချောင်းစဉ်းစားမိနေရတယ်ပေါ့နော်ကိုအဖေချောင်းကိုအရင်ဒီဆုံးတကယ်ချင်းတယောက်ကိုအဲကနေ့မှာထိုင်ရင်းနဲ့ပေါ့နော်ပြောပြတဲ့ပုံစံမျိုးလေးနဲ့ကျွန်တော်ပြောဖို့အစီအစဉ်ရှိပါတယ်ဒီ podcast ဆိုတော့ကျွန်တော်အေးစစ်စစ်နဲ့ကြောက်ကလေးတက်ပြီးတော့အေးရပေါ်မှာလဲရောင်းနေဖြစ်ဖြစ်ပရင်းပေါက်ကနေချီနေနေဖြစ်ဖြစ်ပေါ့နော် coffee လေးတောင်းရင်းနေဖြစ်ဖြစ်တက်တောင်းတက်တာဖြစ်စွာနဲ့နားထောင်ဖို့အတွက်ကျွန်တော် recommend လုပ်လို့ပါတယ်ခေါင်းစဉ်ရောတော့ကျွန်တော်အဖေပေးခဲ့တော့အမွေများလို့ကျွန်တော်ပေးထားပါတယ်ပေါ့နော်ဖေးကြောင့်ကျွန်တော်စပြောရမယ်ဆိုရင်ဖေးကကုန်ကားမောင်းတဲ့လူတူဖြစ်တယ်ကန္နာနေနဲ့ဒီတီကနေရောက်လာတဲ့တင်ပေါ်နေပေါ့နော်တင်ပေါ်နေကန္နာကိုရောက်လာတဲ့ဆန်နေပဲဒီအကုံနေပေါ့နော်အဖေကသူကနဲ့တင်ပြီးတော့ရန်ကုန်မှာရှိတဲ့ပွဲရုံဒီတီကိုသူကပို့တဲ့အလုပ်လုပ်ပါတယ်ဖေကကုံကားမောင်းတာဖြစ်တဲ့အတွက်မနေ့အစောကြီးထားပြီးတော့သူလုံသွားလေးရှိပါတယ်ကျွန်တော်တို့အိမ်နဲ့အဖေကားသိမ်းတဲ့နေရာသူညကားသိမ်းတဲ့နေရာပေါ့နော်သူကရန်ကုန်မှာဆိုတော့ကျွန်တော်လိုင်းကားနဲ့ဆိုရင်တော့နံပါတ်တိုင်တော့ဝေးပါတယ်ဆိုတော့ကျွန်တော်လည်းတခါလေကျောင်းပေးရတဲ့ကျောင်းပေးရတယ်ပေါ့နော်အဲလိုမျိုးချိန်နေဆိုတော့ကျွန်တော်လည်းမနေ့အဖေနဲ့ကားသွားထုတ်တဲ့နေရာလိုက်သွားလေးရှိပါတယ်အဲ့မှာကျွန်တော်ထူးဆန်းလာလေတခုအဖေကလမ်းလျှောက်တဲ့အချိန်လေးမှာဆိုရင်သူကဗဇက်ကနေတခုခုရွတ်နေတာပေါ့နော်ကျွန်တော်လည်းအဲတော့ကလေးတွင်းနေဆိုတော့ကျွန်တော်လည်းမေးခဲ့ပေါ့နော်ဖေဘာရွတ်လဲဆိုတော့ကျွန်တော်သိချင်တဲ့အခါကျတော့အဲ့မှာကျွန်တော်အဖေကပြောပြပါတယ်သူအလွေရတယ်တဲ့ကျန်းစာတွေပေါ့နော်တခုရွရင်းနေပေါ့နော်မိသားစုအတွက်သူဆူတောင်းပေးနေတယ်ဆိုပြီးတော့ဖြေခဲ့ပါတယ်အဲ့မှာကျွန်တော်အဲ့တော့ကျွန်တော်ဒီတိုင်းမထားပါဘူးเนาะဒါပေမဲ့အခုပြန်စဉ်းစားဖေးချောင်းကျွန်တော်ပြန်စဉ်းစားနေတဲ့အိတ်ချောက်ကျွန်တော်သွားသတိရတဲ့အခါမှာဖေးကသူ့ရဲ့ဘာသာတရားပေါ်ယုံကြည်သက်ဝင်မှုလိုက်လျှောက်အသက်ရှင်မှုသူကဗဇက်ကနေပြောနေတာပဲမဟုတ်ဘဲနဲ့ကျွန်တော်တို့အမြင်မှာလဲသူမြင်အောင်ပေါ့เนาะကျွန်တော်တို့ပုံသက်သေပြခဲ့တယ်ဆိုတော့တော့ကျွန်တော်ပြန်ခံစားတဲ့အခါမှာဒါလည်းကျွန်တော်ပေးခဲ့တဲ့အမွေတစ်ခုဖြစ်တယ်ဆိုပြီးတော့လည်းကျွန်တော်မှတ်ယူပါတယ်ပေါ့နော်။ဟာသအနေနဲ့ပြောရင်တော့အဲ့တော့ကျွန်တော်ကငယ်သေးတဲ့ခါကျတော့အဖေနဲ့မနေ့ကားတော်ထုတ်တဲ့ချိန်မှာလိုက်သွားတယ်ဆိုတော့ကျွန်တော်ရည်ရွယ်ချက်ကအဖေကအဲ့လိုမျိုးကားတော်ထုတ်ပြီဆိုရင်ကျွန်တော်မနေ့ထမင်းကြော်ဆိုင်မှာပေါ့နော်။ထမင်းကြော်ကျွေးလေးရှိပါတယ်။အဲ့ဖြစ်ချင်တော့အဲ့ထမင်းကြော်ကလည်းတော်တော်စားကောင်းတဲ့ထမင်းကြော်ပေါ့နော်။ဆိုတော့ဒီအကြောင်းပြောရင်လည်းကျွန်တော်အဖေနဲ့သူစားခဲ့ပူတဲ့အဲ့ထမင်းကြော်လေလေအရင်တတိယလွန်ဆုံးမိပါတယ်လို့နောက်တစ်ချက်အနေနဲ့ကျွန်တော်အဖေကကျွန်တော်မှတ်မိသလောက်ပါနော်တစ်ချိန်တစ်ခါမှကျွန်တော်ရဲ့ကျွန်တော်အကိုရဲ့အမေပေါ်မှာပါရိုက်နှက်တာတွေကိုထိလဲရောက်ပါနော်အပြုတ်မှုမျိုးမရှိခဲ့ဘူးသလောက်ဖြစ်ပါတယ်အမေကသာကျွန်တော်တို့ရိုက်တဲ့အချိန်မှာတော့ဖေကကာပေးတာတို့ပါတို့ပဲရှိခဲ့တယ်ပါနော်အဲ့ဒါဘာထူးဆန်းလဲဆိုတော့ဘာမှတော့မထူးဆန်းပါနဲ့ကျွန်တော်ကိုယ်တိုင်ဘလို့ကျွန်တော်အမွေဖြစ်ကျွန်တော်ခံစားလဲဆိုတော့ကျွန်တော်ကိုယ်တိုင်အိမ်ထောင်တွေရသားကြလို့မိသားစုရှိလာခဲ့တဲ့အခါသားသမီးရှိလာခဲ့တဲ့အခါမှာကိုယ့်မိသားစုပေါ်ကိုလက်မပါဖို့တော်လကောင်းပေါ့နော်ကိုထီးလဲရောက်မပြုတ်မှုဖို့ဒါကျွန်တော်အဖေကျွန်တော်ကိုပေးခဲ့တဲ့အမွေတစ်ခုဖြစ်တယ်ဆိုတော့လည်းကျွန်တော်ဒီ podcast အတွက်ကျွန်တော်စဉ်းစားရင်းနဲ့လည်းတရားလေးကိုလည်းကျွန်တော်အမှတ်ရမိပါတယ်ပြီးတော့နောက်တစ်ချက်အနေနဲ့ဖေကမိသားစုကိုတိတ်ဦးစားပေးခဲ့တယ်ဆိုတာပါပဲဘလို့ကျွန်တော်ရှင်းပြရမလဲဆိုတော့ဖေကအလုပ်ကနေသူပြန်လာလို့ရှင်းပတ်စံရလာတယ်ပေါ့နော်ပတ်စံရလာတဲ့အခါမျိုးကျရင်အမေစီကိုအကုန်အဲ့လိရှိပါဥမာသူ5000ရတယ်ပဲထားပါတော့ဒီရက်5000လုံးကိုပေးလိရှိပါတချို့မိသားစုတွေအတွက်လည်းဒါထူးဆန်းတဲ့အရာတခုဟုတ်ချင်မှလည်းဟုတ်မယ်တချို့အတွက်လည်းဟာသလည်းဖြစ်နိုင်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်ဒီနေ့ပြန်စဉ်းစားဆင်ခြင်မိတဲ့အခါမှာအဖေကမိသားစုပေါ်ထားတဲ့သူ့ရဲ့တစ္ဆာရှိမှုကိုကျွန်တော်တို့သင်ပြပေးတယ်ဆိုတာကိုကျွန်တော်ဒီနေ့မှပြန်လည်းအမှတ်ရပါတယ်ပြီးတော့ဖေကအလုံးပါပေါ့နော်ဘလို့ပဲခက်ခဲပင်ပန်းခဲ့အလုံးလေးသိကြတဲ့အတိုင်းကားမောင်းတယ်ဆိုတာအမတန်အနေလည်းများတယ်လက်ကော6တော့ကောမျက်လုံးရောအကြာရောပေါ့နော်ရှိသမျှအာယုံဆိုင်စရာတွေအများများတယ် energy ကြားထဲမှာလှုပ်လှုပ်ရတာဖြစ်ပါဆိုတော့အဲ့လိုမျိုးတဏီကုံကားမောင်းပြီးတော့အိမ်ပြန်ရောက်လာတဲ့အခါမှာတစ်ချိန်တစ်ခါမှပေါ့နော်မိသားစုအဲမင်းတို့ငါလှုပ်ကြွေးရလို့ မင်းတို့မိသားစုငါတာဝန်ယူရလို့ဆိုပြီးတော့ဘယ်တော့မှအဖေကညှိတွားခဲ့ခြင်းမရှိပါဘူးအဖေရဲ့ညှိတွားတံပေါ့နော်ကျွန်တော်သူဆုံးတဲ့အချိန်ဒီကိုတခါမှမကြားခဲ့ဘူးပါဒါလည်းအဖေပေးခဲ့တဲ့အမွေတစ်ခုအနေနဲ့ကျွန်တော်ခံယူပါတယ်ကျွန်တော်ကမိသားစုတစ်ခုကိုတာဝန်ယူရတော့မယ်ဆိုရင်ကျွန်တော်ကဘယ်တော့မှမညှိတွားဘူးပေါ့နော်ဆိုတော့လည်းကျွန်တော်ကိုကျွန်တော်လည်းဒါတင်ကန်းစားဖြစ်ကျွန်တော်ပြပေးခဲ့တဲ့အမွေတစ်ခုအနေနဲ့လည်းကျွန်တော်ခံယူပါတယ်။နောက်ဆုံးအနေနဲ့တော့ကျွန်တော်2019နဲ့2020ကြားဖြစ်လိမ့်မယ်ကျွန်တော်သေးသေးတော့မမိတော့ဘူးနော်အဖေကြောင့်ကျွန်တော်စဉ်းစားရင်းနဲ့ကြပြာလေးရေးခဲ့ဘူးပါတယ်။ဒီကြပြာလေးကိုကျွန်တော်ပြန်ဖတ်ပြပါမယ်။အဲ့ဒီအားလေးနဲ့ကျွန်တော်အဆုံးသတ်ချင်ပါတယ်။အဖေတွေဟာအလုပ်အများကြီးလုပ်နိုင်ပြီးတော့မိသားစုကိုတာဝန်ကျေတာထက်ပိုတဲ့လူတွေအဖေတွေဟာအမှုပညာကိုချစ်မြတ်နိုးတက်ပြီးမိသားစုကိုလှပစွာဖန်တီးပုံပေါ်ကြသူတွေအဖေတွေဟာဘလောက်ပင်ပန်းပင်ပန်းမိသားစုตายရဖို့ဆိုအပြုံးမပြတ်နိုင်သူတွေအဖေတွေဟာအတားမရှိတာမဟုတ်ဘူးမိသားစုကိုဦးစားပေးလွန်ခဲ့တာအဖေတွေဟာရှက်တတ်တာမဟုတ်ဘူးမိသားစုကိုဘလို့ပွေးဖက်ရမလဲသိနေတာအဖေတွေဟာနောက်ဆုံးပေါ်ပစ္စည်းတွေအကြောင်းမသိတာမဟုတ်ဘူးမိသားစုရဲ့နောက်ဆုံးပေါ်လိုအပ်ချက်ကိုသူနားလည်ပေးတာအဖေတွေဟာအပျော်ပါမမတ်တာမဟုတ်ဘူးမိသားစုကိုတန်ဖိုးထားခြင်းသစ္စာထားခြင်းနဲ့မလဲခဲ့တာအဖေတွေဟာမနာကျင်တတ်တာမဟုတ်ဘူးမိသားစုကိုဒဏ်ရာမပေးခြင်းတာအဖေတွေဟာမတောင်းဆိုတတ်တာမဟုတ်ဘူးမိသားစုပေါ်ပေးဆက်နေရရင်ကျေနပ်နေကြတာအဖေတွေဟာမငြင်းညူတတ်ကြဘူးမိသားစုကိုသိချစ်တတ်လွန်တာဒီ podcast အဖြစ်ပါเนาะဖောက်ရင်ရှိသေးတဲ့လူတွေလည်းကိုဖောက်ကိုတံမိုးထားပြီးတော့ချန်နိုင်ကြပါစေဖောက်ရင်မရှိတော့တဲ့လူတွေလည်းတချို့မွေးကလေးอ่ะပေါ့เนาะဖောက်ရင်မရှိတဲ့လူတွေလည်းရှိကောင်းရှိနိုင်ပါတယ်ဆိုတော့အဲ့ဒီလူတွေကိုတော့ကျွန်တော်ကိုယ်တိုင်ဖာကင်ကောင်းဖြစ်လာဖို့စူးစမ်းနိုင်ကြပါစေလို့ကျွန်တော်ဆန္ဒပြုပါတယ်ပေါ့နော် Happy Father's Day ပါအားလုံးပဲရှင်လန်းချမ်းမြေပါစေ